ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေအမြန်ရက်စရဲအတွက်လွှတ်တော်တွင်အရေးကြီးဆိုကိုမှတ်တမ်းအနေနဲ့သာထားရှိဖို့အမျိုးသားလွှတ်တော်ကဆုံးဖြတ်ခဲ့ပါတယ်တိုက်ပွဲတွေဖြစ်ရမှာအေးအေးရခိုင်လက်နက်ကိုင်ဖွဲ့ဘက်ကစတင်တိုက်ခိုက်နေခြင်းသာဖြစ်ပြီးတိုက်ပွဲတွေရပ်ဖို့အတွက်တစ်ဖက်သားလုံးလို့မရဘူးလို့တမတော်သားကိုယ်စားလှယ်တွေဘက်ကထောက်ပြခဲ့ကြပါတယ်ဒီအကြောင်းကိုတော့မမေခါကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တမတော်နဲ့အေးအေးလက်နက်ကိုင်တပ်ဖွဲ့တို့အကြတိုက်ပွဲတွေအများဆုံးရပ်တန့်ဖို့နဲ့နိုင်ငံရေးအရဆွေးနွေးဖို့အရေးပေါ်အဆိုကိုမှတ်တမ်းအနေနဲ့ထားရှိဖို့မြို့သားလွှတ်တော်မှဒီကနေ့ဆုံးဖြတ်ခဲ့တာဒီအဆိုကိုတော့ရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေစိန်အောင်ကမေလ၂ရက်နေ့ကတင်သွင်းခဲ့တာပါအဆိုရအနေနဲ့မကြာခင်မှာပဲတိုင်းရင်းသားလက်နက်ကိုင်တွေအားလုံးပါဝင်တဲ့ညီလာခံတရက်ခေါ်ယူဖို့ရှိနေတယ်လို့အမျိုးသားလွှတ်တော်ဥက္ကဋ္ဌမန်ဝင်းခိုင်တန်းကအခုလိုပြောဆိုလိုက်ပါတယ
်နိုင်ငံတော်အနေနဲ့အဖြစ်ခံရစရင်မှတစ်ချက်ထောက်ရညီငယ်ရရှိအောင်ဆောင်ရွက်ရမှာမပါဝင်သေးတဲ့ဖွဲ့များကိုပါဝင်အောင်ဆောင်ရွက်မှာဖြစ်တဲ့အတွက်ええなかなかあふしやれ人間の中ま包囲らないまဖြစ်ပါတယ်ကိုယ်စလိုကြီးရဲ့ဆင်းရဲခြင်းထက်မှာတစ်ဖွဲ့တွင်ဆွေးနွေးမှုမပဲနဲ့တိုင်းရင်းသားအဖွဲ့အစည်းများအလုံးဆွေးနွေးရလို့ကြောင်းပါဝင်နေလို့နိုင်ငံတော်အနေနဲ့ကလည်းအပြစ်ခံရဆင်းရဲရင်းချမ်းရေးလုပ်ငန်းစီတွေမှာမပါဝင်သေးတဲ့အဖွဲ့များကိုပါဝင်စေပြီးအပြစ်ခံရဆင်းရဲနဲ့ရင်းချမ်းရေးလုပ်ငန်းစီတွေကိုအစဉ်ဆိုင်ဆောင်ရွက်နေကြောင်းပေါ်ပေါ်နေတဲ့အတွက်မှတ်တမ်းတင်ထားရှိခြင်းကြောင့်တွေ့ရှိရပါတယ
်လက်ရှိမှာဘူးဒီတောင်မောင်တော်ရသေတောင်ပုံနာကျွန်းမြို့နယ်ကြောက်တော်စတဲ့ဒေသတွေမှာတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကတင်ပြထားပါတယ်စစ်ဆောင်ဒုက္ခတွေ2000လောက်ခန့်ရှိနေပြီးအခုလောလောဆယ်စားရေးတောက်ရေးနေရေးထိုင်ရေးကျန်းမာရေးကအစပြဿနာတွေရှိနေတာကြောင့်လိုအပ်ချက်တွေလည်းရှိနေပေမဲ့ဒီနေ့ထိပြည်နယ်အစိုးရကကိုပြည်တော်စုအစိုးရကရောကုညီပေးခြင်းမတွေ့ရသေးဘူးလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကဒီအတွက်ရခိုင်လက်နက်ကိုင်အေအေကိုနိုင်ငံရေးအရာဆွေးနွေးပွဲကိုဖိတ်ခေါ်ပြီးတိုက်ပွဲတွေကိုအမြန်ဆုံးရပ်တန့်ဖို့ကိုယ်စားလှယ်အချုပ်ကထောက်ပြခဲ့ကြတာပါရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကလက်ရှိရခိုင်ပြည်နယ်ကြုံတွေ့နေရတဲ့ပတ်သက်ပြီးအခုလိုပြောပါရစေ
ဒုက္ခတွေအကြီးစားကြုံနေတာကအော်ဒါဖိတ်ခံရမှာဖြစ်တော့ဖြစ်ပါလေဘုရားကရက္ခာမူလာနဲ့ဘယ်လိုပစ္စည်းတွေကိုမလိုက်လိုက်ဆိုင်နေရပါလဲ။ယောဂီမန္တုဒီလိုသောဘုရားဆက်ခံရပြီဆိုရင်ဘုရားလက်ကအဲ့ဒီလူတွေအတွက်ဆွေးနွေးကြောက်ကြပြီးနေကြရပါလား။အခုတပ်ပွဲတွေအတွင်းမှာအတိအကျဘုရားဆက်ခံရလို့မစီရောက်ရှိပါလား။
ရခိုင်ပြည်နယ်တွင်းကတက်မတော်နဲ့အေအေလက်နက်ကင်တက်အကြာပြီးခဲ့တဲ့ဧပြီ16ရက်နေ့ကစတင်ပြီးရင်းဆိုင်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ရတာကြောင့်နှစ်ဖက်အကြအဆုံးမြခဲ့ပါတယ်။တိုက်ပွဲတွေဖြစ်နေတာကငင်းငန်းကြီးကိုပိုအလန်းဝင်နေတာကြောင့်နှစ်ဖက်စလုံးတတိထားဖို့လွှတ်တော်ကိုယ်စားလှယ်အချို့ကထောက်ပြမှုတွေရှိပါတယ်။ဒီတိုက်ပွဲတွေကြောင့်ထောင်ချီတဲ့ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပြီးစားဝတ်နေရေးအခက်အခဲတွေနဲ့ရင်းဆိုင်နေရတဲ့အခြေအနေဖြစ်နေပါတယ်။ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးကာကွယ်ရေးဝန်ကြီးဌာနကပြည်တော်စုဝန်ကြီးဒုတိယဗိုလ်မှူးကြီးစိန်ဝင်းကတော
့ခိုင်ကြီးနယ်အတွင်းမှာကျောက်ဆဲကျောက်လက်တန်းတော်မျိုးသားရေးအနေအများကိုရုပ်ွယ်ပြုပြီးတိုင်းသားများအရေးကိုဦးစားပေးကာဝယ်ဆောင်ရွက်နေတဲ့ပြည်တော်စုတမတော်ကိုယခုလိုစတင်တိုက်ခိုက်ခြင်းဟာအမျိုးသားရေးအနေအများကိုလက်ကမ်းပေါ်နေတဲ့အကျိုးမူသာဖြစ်ကြောင်းပြောကြားလိုပါတယ
်နိုင်ငံတော်တိုင်းပြည်ငံတော်ဆန်းစုကြည်ကတော့27ရာစုပင်လုံညီလာခံကိုအမြန်ဆုံးခေါ်ယူသွားမှာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားဆောင်ရွက်နေတဲ့ MPC မြန်မာငြိမ်းချမ်းရေးစင်တာကိုပြန်လည်ဖွဲ့စည်းကအားလုံးပါဝင်တဲ့ငြိမ်းချမ်းရေးညီလာခံတရက်ကိုခေါ်ယူနိုင်ရေးကြိုးပမ်းသွားမယ်လို့ပြောဆိုထားတာကြောင့်တိုင်းရင်းသားတွေဘက်ကကိုနိုင်ငံရေးလှိလာတုံ့တက်သူတွေဘက်ကပါဒီညီလာခံမှာတိုင်းရင်းသားပေါင်းစုံပါဝင်လာမလားဆိုတာကိုစောင့်ကြည့်ရမယ်လို့တုံ့တက်နေကြပါတယ်ရှင်